Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇူလိုင်လ30ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့ကုခင်ပေါင်းစိုးမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ရှေ့လာမယ့်ရက်သတ္တပတ်အတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အရှေ့တောင်အာရှခီးစဉ်အတွင်းမှာမြန်မာအရေးဆွေးနွေးဖို့ရှိနေပါတယ်ယူကရိန်းမှာအချင်းတောင်တစ်ခုကိုတိုက်ခိုက်ခံရတဲ့အတွက်ယူကရိန်းစစ်တုံးပန်းဒီတည်ဆုံးခဲ့ပါတယ်အမေရိကန်ပြည်ထောင်စုကန်တကီပြည်နယ်မှာမိုးကြီးရေရှမ်းတဲ့အတွက်အနည်းဆုံး15ဦးတည်ဆုံးခဲ့ပါတယ်ဒီလိုသတင်းတွေကိုဦးစွာတင်ပြပေးမှာပါ
โอเคပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့စီးပွားရေးအကြက်တဲတွေကြုံရမှာကိုမြန်မာလုပ်ငန်းရှင်တွေဘာကြောင့်စိုးရိမ်နေကြပါသလဲ
ဒီငွေကြေးပုံတော့ယုံကြည်မှုလို့ကြဆင်းတာပေါ့ယုံကြည်မှုကြဆင်းတော့ဟောရွှေတန်တဲ့လူဟာရွှေဝယ်ဟောဒေါ်လာတန်တဲ့လူဟာဒေါ်လာဝယ်အဓိကတော့ policy မတည်
လုပ်ငန်းရှင်တူပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာတင်ပြဖို့ရှိပါတယ်ခင်ဗျာယူကရိန်းရဲ့နောက်ဆုံးအခြေအနေတခါဟောင်ကောင်ရဲ့အမျိုးသားလူညုံရေးဥပဒေပြန်လည်ရုပ်သိမ်းမှုကုလသမဂ္ဂကတိုက်တွန်းတဲ့အကြောင်းစာရာတွေနဲ့အတူနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမှုကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ
။ယူကရိန်းရှိဘက်ဒွန်ညက်ဒေသအတွင်းကအော်လန်ဒီကာမြို့မှာရှိတဲ့အချင်းတောင်တစ်ခုကိုတောက်ကြနေတုန်းကမစ်ဆိုင်းဒုံးထိမှန်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ယူကရိန်းစစ်တုံးပန်းတွေတည်ဆုံးခဲ့ရပြီးပြစ်ခတ်မှုအတွက်ယူကရိန်းနဲ့ရုရှားအကြားအပြန်အလှန်ဆွဆွဲနေကြပါတယ်။ယူကရိန်းကာဝေးရေးဝန်ကြီးဌာနကအကျဉ်းသား40တည်ဆုံးပြီး85ဦးဒဏ်ရာရှိခဲ့တယ်လို့ပြောဆိုပါရတယ်။ယူကရိန်းရှေ့ဘက်ကရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့ကတော့တည်ဆုံးစု53ဦးထိရှိပြီးယူကရိန်းတပ်တွေကအမေရိကန်တွေပေးထားတဲ့အစစ်မြေ HIMARS rocket တွေနဲ့ပစ်ခတ်ခဲ့တာလို့ပြောဆိုပါရတယ်။ဆွဆွဲချက်ကိုယူကရိန်းတပ်ဖွဲ့တွေကညှဉ်းဆဲပြီးအကျဉ်းသားတွေကိုမတရားပြုမှုတဲ့လုပ်ရတွေကိုဖုံးကွယ်ကျင်တာကြောင့်လက်စပြောက်ဖို့အချင်းတောင်ကိုလက်နေကြီးနဲ့တမင်သက်သက်ပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့ယူကရိန်းစစ်သားတွေလက်နေချတာကိုအာမပေးချင်တာကြောင့်ယူကရိန်းကအခုလိုပစ်ခတ်ခဲ့တာလို့ဆွဆွဲပြောဆိုပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဌာနယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီကူလီဗာကတော့ရုရှားရဲ့စစ်ရာဇဝတ်မှုကျူးလွန်တဲ့အဖြစ်နိုင်ငံတကာကအပြစ်တင်ရှုံချကြဖို့တောင်းဆိုပါတယ်။နိုင်ငံတကာချက်ချင်းဒီအဖွဲ့ကတော့ဒီပြစ်ခတ်မှုတွေအတွင်းထိခိုက်ဒဏ်ရာရရှိသူတွေကိုကယ်ဆယ်ဖို့တွားရောက်ခွင့်တောင်းဆိုခဲ့ပါတယ်။တချိန်တည်းမှာပဲယူကရိန်းတောင်ပိုင်းမြို့ကြီးဖြစ်တဲ့မီကိုလိုင်ကိုရုရှားတပ်တွေကမစ်ဆိုင်းဒုံးနဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး5ဦးသေဆုံးခဲ့တယ်လို့ယူကရိန်းတောင်ဝင်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
။ဘယ်လာရုစ်နိုင်ငံတွေကရုရှားတပ်တွေရဲ့မကြသေးခင်ကစီးရေးလှုပ်ရှားမှုတွေဟာယူကရိန်းနိုင်ငံမြောက်ပိုင်းကိုစီးရေးအရာဆက်လက်ချိန်ချောင်နိုင်အောင်ကြိုးပမ်းနေတာကိုပြသနေတယ်လို့ပြည်ပရောက်ဘယ်လာရုစ်အတိုက်ခံအင်အားစုတွေကပြောပါတယ်။ယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်အပါအဝင်မြောက်ပိုင်းဒေသကိုဒီနှစ်စပိုင်းကရုရှားတပ်တွေကုန်းချောင်းကနေထိုးစစ်ဆင်ခဲ့ပြီးမဲ့အောင်မြင်မှုတော့မရခဲ့ပါဘူး။ဘယ်လာရုစ်နိုင်ငံကနေနောက်တစ်ကြိမ်ယူကရိန်းမြောက်ပိုင်းကိုရုရှားကထိုးစစ်ဆင်ဖို့ချက်ချင်းလက်ငင်မဖြစ်နိုင်သေးဘူးလို့ဘယ်လာရုစ်သတင်းသမားတွေလေ့လာသုံးသပ်သူတွေအတိုက်ခံတွေကခံမှန်းနေတဲ့တစ်ချိန်တည်းမှာပဲရုရှားကနောက်တစ်ကြိမ်ထိုးစစ်ဆင်ခဲ့ရင်ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုကပူးပေါင်းပါဝင်တိုက်ခိုက်မလားဆိုတာကိုလည်းငြင်းခုန်နေကြပါတယ်။ဘယ်လာရုစ်နိုင်ငံအတွင်းအခြေချထားတဲ့ရုရှားတပ်ဖွဲ့တွေဟာစစ်ပွဲစတင်ခဲ့တဲ့ဖေဖော်ဝါရီလကတည်းကရုရှားနိုင်ငံမြောက်ပိုင်းကိုထိုးစစ်ဆင်ခဲ့ပါတယ်။ယူကရိန်းနိုင်ငံကီယက်မြို့ဟာဘယ်လာရုစ်နယ်စပ်ကနေမိုင်90ပဲဝေးကွာပါတယ်။ဘယ်လာရုစ်သမ္မတလူကာရှန်ကိုအနေနဲ့ရုရှားစတင်ကျူးကျော်ခဲ့တဲ့အချိန်ကစပြီးသူ့ပိုင်တဲ့နယ်ပြင်နဲ့အဆောက်အုံတွေကိုအခြေခံအဆောက်အုံတွေကိုရုရှားတပ်ဖွဲ့တွေကိုအသုံးပြုခွင့်ပေးခဲ့တယ်လို့လူသိရှင်ကကြားလဲထောက်ခံခဲ့ပြီးမဲ့သူ့တပ်ဖွဲ့ဝင်တွေကိုတော့ကျူးကျော်စစ်မှာတိုက်ရိုက်ပါဝင်တာမျိုးကနေရှောင်ရှားခဲ့ပါတယ်ခင်ဗျာ
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့အတူတောက်ကြနေမှာအာရှခီးစဉ်ကိုစတင်မဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပေမဲ့ထိုင်ဝမ်ကိုသွားမသွားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးက တော့ကြနေကသတင်းစာရှင်းလင်းပွဲမှာလဲအစောပိုင်းတုန်းကလိုပဲလုံကြုံရေးအကြောင်းပြချက်နဲ့ခီးထွက်မဲ့ရဲ့အတိအကျကိုလွတ်တော်ဥက္ကဋ္ဌကမပြောပါဘူး။အောက်ကုလာထဲမှာအာရှခီးစင်မှာထိုင်ဝမ်ကိုသွားနိုင်ခြေရှိကြောင်းဒီလဆန်းပိုင်းမှာပြောဆိုထားပြီးကြတဲ့ကတရုတ်နိုင်ငံကတော့ပြင်းပြထန်ထန်သတိပေးထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ထိုင်ဝမ်အရေးနဲ့ပတ်သက်လို့နိုင်ငံအခြားအမြင့်ကျယ်ကျယ်ဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်
။ We have
ထိုင်ဝမ်ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်အကြားမတူညီမှုတွေရှိပါတယ်။ဒါကလွန်ခဲ့တဲ့နှစ်ပေါင်း40လောက်အထိထိန်းကြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းထားနိုင်ခဲ့ပါတယ်။ဒီလိုပဲဆက်လက်ထိန်းသိမ်းထားနိုင်ဖို့အတွက်အမေရိကန်အနေနဲ့လည်းတာဝန်ရှိပါတယ်လို့ဝန်ကြီးဘလင်ကင်ကတောက်ချနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။လွတ်တော်ဥက္ကဋ္ဌပလိုစီကလည်းသမ္မတဂျိုးဘိုက်ဒန်ရဲ့နိုင်ငံသားရဲ့မူဝါဒမှာအာရှပစိဖိတ်ဒေသကိုအလေးအနက်ထားကြောင်းနဲ့ဒီနေရာမှာလွတ်တော်ကလည်းကန္နာတခုပါဝင်နေရမှာဖြစ်ကြောင်းတောက်ကြနေတဲ့တင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ထိုင်ဝမ်အရေးဟာတရုတ်အမေရိကန်ဆက်ဆံရေးတင်းမာမှုအကြောင်းရင်းတွေကတခုဖြစ်ပါတယ်ခင်ဗျာ
။ဒီနှစ်2022ခုနှစ်ပထမ3လအတွင်းယူရိုဇုန်နဲ့ဥရောပသမဂ္ဂ EU ရဲ့စီးပွားရေးဟာဆက်လက်တိုးတက်နေပြီးမဲ့ငွေကြေးဖောင်းပွားမှုတုန်းကတော့ 8.9 ဂိုင်းတုံးအထိစံချိန်တင်လိမ့်မယ်လို့ခန့်မှန်းနေကြောင်း EU ရဲ့စည်ရင်းအင်ဌာန Eurostep ကတောက်ကြနေကပြောပါတယ်။ငွေကြေးဖောင်းပွားမှုအဓိကဖြစ်စေတဲ့စွန့်အင်ကဏ္ဍမှာဇွန်လက42ရာခိုင်နှုန်းအထိရောက်ရှိခဲ့ရာကနေဇူလိုင်လထဲ 39.9 ရာခိုင်နှုန်းအထိကျဆင်းသွားပေမဲ့တခြားကဏ္ဍတွေမှာတော့ကုန်စည်နှုန်းတွေတက်ခဲ့ပါတယ်။အစားအရက်နဲ့ဆက်လက်စည်နှုန်းတွေဟာဇွန်လက 8.9 ရာခိုင်နှုန်းကနေဇူလိုင်လမှာ 9.8 ရာခိုင်နှုန်းအထိဖြစ်သွားပါတယ်။စွန့်အင်ကဏ္ဍမဟုတ်တဲ့ကုန်စက်မှုကုန်ပစ္စည်းကဏ္ဍမှာ 4.5 ရာခိုင်နှုန်းငွေဖောင်းပွားလာပြီးပြီးခဲ့တဲ့ဂျွန်လက 4.3 ဂိုင်းလုံးရှိပါတယ်။ဂျွန်လထဲ 3.4 ဂိုင်းလုံးရှိခဲ့တဲ့ဝန်ဆောင်မှုကဏ္ဍတွေမှာလည်း 3.9 ဂိုင်းလုံးရှိကြောင်း Eurostat ကဖော်ပြထားပါတယ်ခင်ဗျာ
။ Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 12133ကိုင်တိုမီတာ40 kHz 9433ကိုင်တိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA စနေနေ့မနေ့ပတ်အတန်လွှဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုပြောပြပါဦးမယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်အရှေ့တောင်အရှခီးစဉ်အတွက်မှာမြန်မာအရေးဆွေးနွေးဖို့ရှိနေပါတယ်။အမေရိကန်အာဆီယံဝန်ကြီးအဆင့်အစည်းအဝေးအတွက်ရှေ့သတင်းပတ်ထက်မှာကမ္ဘောဒီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးမြန်မာအရေးပါဝင်နိုင်ငံတကာနဲ့ဒေသတွင်းကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကတောက်ကြနေမှာကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအရေးလှုပ်ရှားသူကိုချင်းမီကိုဖြိုးစရာတော့ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုအနာဘိုင်ရာကွဲမြက်ခဲ့တဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ဒေတာရဲနိုင်ငံတွေကဝေဖန်ရှုတ်ချတာတွေနဲ့စိုးရိမ်တဲ့သဘောထားတွေထွက်ပေါ်နေချိန်မှာပဲမြန်မာအရေးဖြစ်ရှင်းနိုင်ဖို့အမေရိကန်တာဝန်ရှိသူတွေကလည်းပြရားပေးနေပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူတွေကိုတည်ထောင်စီရင်ခဲ့တဲ့အပေါ်အမေရိကန်ကရှုံချတယ်လို့ပိတ်ဆို့တန်ခတ်အရေးယူလာတဲ့အပါအဝင်ဖြစ်နိုင်သမျှနီလန်းပေါင်းစုံကိုဒေတာတွေနဲ့တခြားမိတ်ဖက်တွေနဲ့ဆွေးနွေးတိုင်ပင်တော့မှာဖြစ်ကြောင်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောဆိုထားပါတယ်မြန်မာအာဏာပိုင်တွေအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လုပ်ရမယ့်အစားအကြမ်းဖက်ဖိနှိပ်မှုတွေဆက်လက်လှုပ်ဆောင်နေသမျှဖိအားပေးတိုးမြင့်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကတော့အရှိတောင်အာရှခီးစဉ်တွင်ဩဂုတ်လ3ရက်နေ့ကနေ9ရက်နေ့အထိကမ္ဘောဒီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးအဲ့ဒီနောက်မှာတော့ဖိလစ်ပိုင်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေရဲ့68ရာခိုင်နှုန်းကိုအခွန်ကောက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာရပြီးနောက်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအကြားစီးပွားရေးကိုပြန်လည်တည်ဆောက်ဖို့ကြိုးစားနေချိန်မှာပဲနှစ်နိုင်ငံကုန်သွယ်မှုတွေတိုးမြင့်မှုကြိုးပမ်းတဲ့အနေနဲ့တရုတ်နိုင်ငံကအခွန်တွေကိုရှော့ချဖို့ကြေညာလိုက်ပါတယ်။ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကျင်းပနေတဲ့ဥစ်ဘက်ကစ္စတန်နိုင်ငံမှာကြာသပတေးနေ့ကတီးတန့်ဆွေးနွေးစဉ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတာလီဘန်နိုင်ငံသားရေးဝန်ကြီးအမာခန်မတ်တီကွီကိုပြောကြားလိုက်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ အာဖဂန်နစ္စတန်နိုင်ငံကတင်ပို့တဲ့ပစ္စည်းတွေရဲ့68ရာခိုင်နှုန်းကိုအခွင့်ကွန်းလွတ်ခွင့်ပေးမှာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံကအရည်အသွေးကောင်းမွန်တဲ့ကုန်ပစ္စည်းတွေကိုတင်သွင်းလိုကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကိုးကားပြီးကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမှာတောက်ကြနေတဲ့ကအယ်ရှာဘတ်မွတ်စလင်အစွန်းရောက်တွေကနေဆန်းမျိုးတစ်ခုကိုတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ10ဦးသေဆုံးပြီးလူ20ကျော်ဒဏ်ရာရရှိခဲ့တယ်လို့မျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ Ethiopia နဲ့နေဆပ်မှာရှိတဲ့အတူမြို့ကို El Shabab အစွန်းရောက်အဖွဲ့ဝင်တွေကမနေ့လင်းအားကြီးအချိန်မှာရုတ်တရက်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီး Somalia နဲ့ Ethiopia ပြည်သူစစ်တွေပါဝင်တဲ့တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မျက်မြင်သက်သေတွေက VOA ကိုပြောဆိုခဲ့ပါတယ်။မိုးကောင်ရေရှားမှုကြောင့်အစားအစာလိုအပ်နေတဲ့အတွက် Somalia လွှတ်တော်ကိုယ်စားလှယ်တချို့ကအစားအစာနဲ့အကူအညီတွေဖြန့်ဝေပေးနေချိန်မှာအခုလိုတိုက်ခတ်ခဲ့တာဖြစ်ပါတယ်။El Shabab Islamic အစွန်းရောက်တပ်တွေကမော်တာတွေကားဘုံးတွေစစ်တပ်နဲ့တွေကိုအုံပြုတ်ပြီးမြို့ကိုတိုက်ခတ်ခဲ့တာဖြစ်ပြီးဆိုမာလီယာနဲ့အီသီယိုးပီးယားပူးပေါင်းတပ်ဖွဲ့တွေနဲ့လမ်းပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုမာလီယာလွှတ်တော်ကိုယ်စားလှယ်အေတင်မိုဟာမက်က VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကန်တာကီပြည်နယ်မှာရေကြီးမှုတွေစိုးစိုးဝါဝါကြုံခဲ့ရတာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးသေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကတောက်ကြနေကပြောလိုက်ပါတယ်ကယ်ဆယ်ရေးဝန်ထမ်းတွေကအရေးပေါ်လုပ်ငန်းတွေကိုနေမအားညာမဆက်လုပ်နေကြပြီးဗုဒ္ဓဦးနဲ့ညာကလည်းကြာသာပတေးနေ့မနေ့ပိုင်းအထိမိုးသီးတန်စွာရွာသွန်းရာကနေရေလွှမ်းမိုးမှုနဲ့ကြုံတွေ့ခဲ့ရကြတဲ့ကြောင့်တချို့နေရာတွေကိုသွားဖို့လာဖို့အခက်အခဲရှိကြောင်းလည်းအုပ်ချုပ်ရေးမှူးအန်ဒီဘက်ရှားကပြောပါတယ်ရေပေးတံသင့်ဒေသတွေကိုအရေးပေါ်အကူအညီတွေပေးနိုင်ဖို့အမေရိကန်သမ္မတဂျိုးဘိုင်နဲ့အဆိုရကလည်းကပ်ဘေးသင့်ဒေသအဖြစ်တောက်ကြနေခဲ့ပါပဲကြေညာခဲ့ပါတယ်ခင်ဗျာ
This morning the president approved the governor's request for an expedited
major disaster 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 disaster
disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster
disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster
disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster
disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster disaster dis ဒီငွေကြေးကဘယ်လောက်သေးသွားပါလဲလို့စက်မရမှာသူကပဲ
ဘယ်လောက်ထိသေးသွားလဲအဓိကငွေသေးကိုချေခံရင်တော့ဒေါ်လာဈေးကလက်ရှိ2500 plus or minus ပေါ့2500အပေါ်လောက်မှာကျွန်တော်တို့ကြားနေရတယ်။နောက်ရွှေသေးဆိုလည်း23သိန်း plus or plus မှာရှိတဲ့အခါကျတော့ဒီတလားထဲမှာဒီဒေါ်လာဈေးက2200ကျော်ကနေ2500ကျော်လာတယ်။ရွှေသေးကလည်း30ကျော်ကနေ23သိန်းကျော်လာတယ်ဆိုတာမျိုးပေါ့နော်။ဟို 10% ကျော်သွားတာပေါ့ဒီတလားတော့မကြောက်ဘူးပေါ့နော်ရက်20လောက်နဲ့အဲ့လိုဖြစ်သွားတဲ့အနေအထားမျိုးကကျတော့ဒီပြည့်နှစ်ဇူလိုင်လမှာအဲ့ဒီဒီနှစ်2020ဇူလိုင်လကြားထဲမှာ1650ကျားပေါ့နော် maybe 900လောက်ထွားသွားတယ်900ဆိုတာငွေလဲနှုန်းရတွေ့55000ကျော်လောက်ရှိတယ်ဒါတမိုးကျသွားတယ်ဒါပြောလို့ရတယ်ဒါဆို spirity ရဲ့နေ့ကတွက်လိုက်ရင်တော့ကျွန်တော်တို့က1350ကနေအခု2500ကျားထဲမှာဆို80ရာခိုင်နှုန်းပါတော့အငွေကြီးတံပိုးကွာသွားတာလေတွေ့ရတယ်ပေါ့နော
်ဒီနေရာမှာအခုလိုဒေါ်လာကန့်သက်တာနဲ့ယုံကြည်မှုကျလာတာတွေရဲ့အကျိုးဆက်ကြောင့်စီးပွားရေးလုပ်ငန်းတွေရဲ့နောက်ဆုံးအခြေအနေကိုမေးရမှာလဲအမီမဟော်လိုတဲ့နောက်စီးပွားရေးလုပ်ငန်းရှင်တူက
အခုစီးပွားရေးလုပ်ငန်းအများစုကတော့အားလုံးနီးပါးပေါ့လေရက်တလောက်နီးပါးဖြစ်သွားပါပြီခင်ဗျရက်တလောက်နီးပါးဆိုတော့အယောင်းဝယ်အားလုံးကတော့တည်တာပါတယ်ဥပမာ export import trade လုပ်တဲ့လူတွေဆိုရင်လည်း export တည်းဟို1850လောက်မကိုက်တော့လို့ရက်6000ကျော်လောက်ကွာသွားတာဟုတ်တော်တော်လောက်တကယ်အပြင်းစီးနဲ့အစိုးရစီနဲ့6000ကျော်လောက်ကွာတော့ရက်တော့ဖြစ်သွားတယ် input တရားလည်းရက်နေပါပြီလေဈေးတုံးတက်တာဘာလို့အစီမပြေအောင်တော့ input barrier တွေနဲ့အစီမပြေအောင်ရက်တော့ဖြစ်သွားပြီနောက်ပြီးတော့အခြေခံစားတောက်ပုံပေါ့အဲ့ဒါကဖြိုက်ပြုံးမွေးပြေးစီဆိုလဲအရန်တိတာတယ်ဥပမာတရိတ်ဆိုင်အစားတောက်ရောင်းတဲ့ဟာတွေဆိုရင်လည်းဟို input လို့တော့ဈေးတက်ကုန်တာပေါ့နော်လမ်းကြောင်းကြောင်းရောဝေဈေးကလည်းအခု2500ဝန်းကျင်ဆိုတော့အကုန်ရက်ကုန်သွားပါကျတော့ပြီဆိုတော့အဲ့ဒီဟာတွေအားလုံးနဲ့နောက်ဆက်တွဲရတော့အခြေခံစားသောက်ကုန်တွေအကုန်ဈေးတက်မယ်။နောက်ပြီးလူသုံးကုန်တွေအကုန်ဈေးတက်မယ်။ဒါနဲ့နောက်ဆက်တွဲရတော့လူမှုရေးမငြိမ်သက်မှုတွေပေါ့ခင်ဗျ။
အဲ့ဒီတော့အခုလိုနောက်ဆက်တွဲတွေမဆိုးလောက်အောင်ဘလို့ပြန်ဖြည့်ရှင်းသင့်ပါလဲလို့မေယာမှာဒီစီးပွားရေးလုပ်ငန်းရှင်ကပဲ
။အခုအချိန်မှာတော့လေလူတွေကတော့အခုကြင်ကြဲထုံနေတာအားတော့ဒါဘိုးဘန်းဘိုးဘန်းဘိုးဘန်းနာမည်ခံပြီးထုံနေရောပေါ့နော်။ကောလာဟလလည်းမျိုးစုံထွက်လာတယ်ဘောပူပါဥက္ခရာလည်းဒီနေ့မဆိုင်ဘူးဘောပူပါအတိုင်းပဲအတိအချာတော့ကြီးပန်းခံကွက်မှုပြဿနာပဲရှိမဲ့ဖြစ်ပါတယ်နိုင်ငံရေးနဲ့ຫນွေတဲ့ကြီးပန်းခံကွက်မှုပြဿနာပဲရှိမဲ့ဖြစ်ပါတယ်ဆိုတော့နိုင်ငံရေးအပြောင်းလဲတစ်ခုစီမံအုပ်ချုပ်မှုအပြောင်းလဲတစ်ခုမရှိဘဲနဲ့တော့ဒါတွေပြန်ဖြည့်ဖို့တော့ຫນွေရတော့ဦးထင်တယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ဒါတော့ရောပြည်တွင်းအားနဲ့မရနိုင်တော့ဘူးလीနိုင်ငံခြားအကူအညီရော input ဟို FDI ရအစဒီမဝင်နိုင်မဝင်လာတဲ့အတွက်ကြောင့်မို့နောက်ပြီးလူတွေရဲ့ trust ကပျောက်ဆုံးသွားအဓိကကျွန်တော် financially မှာ trust လောကပျောက်ဆုံးသွားတယ်ဆိုတော့လူတွေ funding မယုံတော့ဘာမှဆက်လို့မရတော့အကိုအလုံးစုံမှာဘာလို့လဲအချုပ်ကတော့လေစီးပွားခံကွက်မှုအမှားတွေပဲပြောရမှာပေါ့နော
်အခုလိုအချိန်မှာမြန်မာစစ်ကောင်းဆောင်အနေနဲ့တော့ရုရှားနိုင်ငံနဲ့ကာကွယ်ရေးအပြင်တခြားလူမှုစီးပွားရေးကဏ္ဍပါပုံမှန်ပူးပေါင်းဆောင်ရွက်ဖို့လုံပန်းလာပြီမဲ့ဒီစီးပွားရေးယုံကြည်မှုပြန်ရဖို့တော့လုံလောက်တဲ့အကူအညီရဖို့ခက်နိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင
်ကိုဝင်းမင်းတင်ပြသွားတော့ပါခင်ဗျာအခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်။ယူကရိန်းနိုင်ငံအရှိဘက်ခြမ်းကရှီရန်စစ်မျက်နှာကတာဝန်တချို့ကိုရုရှားစစ်ဘက်ဆိုင်ရာပုဂ္ဂလိကကုမ္ပဏီတစ်ခုကိုလွှဲပေးလိုက်ကြောင်းဗီတိန်ထောက်လိုင်းရေးသတင်းကဖော်ပြလိုက်ပါတယ်။ငားလာကြော်ကြာကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားရဲ့လွတ်ရက်ကိုနိုင်ငံတကာကတုံ့ပြန်အရေးယူဖို့ယူကရိန်းကတိုက်တွန်းနေတာပါ။ဒီအကြောင်းကိုတင်ပြချင်ပါတယ်ခင်ဗျာ။ယူကရိန်းရှိဘက်ခြမ်းကနှစ်ဖက်တိုက်ခိုက်မှုအတွင်းသိတာတဲ့အပြောင်းလဲတစ်ခုကတော့ရုရှားဟာသူတို့ရဲ့ရှေ့တန်းစည်ရေးလှုပ်ရှားမှုတချို့ကိုရုရှားစစ်ဘက်ဆိုင်ရာပုဂ္ဂလိကကုမ္ပဏီဖြစ်တဲ့ဝက်ဂနာကိုတာဝန်လွှဲပေးထားတဲ့အကြောင်းဗီဒင်ကာကွယ်ရေးဝန်ကြီးဌာနကနောက်ဆုံးရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်အဖြစ်တောက်ကြနေမှာ Twitter ကရေးပါတယ်ရုရှားရဲ့ဒီခြေလှမ်းကရုရှားအစိုးရနဲ့စည်ရေးဆိုင်ရာရုရှားပုဂ္ဂလိကကုမ္ပဏီကြားချိတ်ဆက်မှုရှိနေတာကိုညင်းဖို့ခက်နေပါတယ်ရုရှားတပ်တွေဟာအဓိကအဖြစ်စစ်မြေပြင်မှာတိုက်ခိုက်ရေးချင်းလင်တပ်ဖွဲ့တွေယောနယ်လာတဲ့အတွက်အခုလိုအရက်ဘက်ကုမ္ပဏီကိုလွှဲပြောင်းပေးလိုက်တာဖြစ်ပုံရတယ်လို့ပြည်ရင်ကာကွယ်ရေးဝန်ကြီးဌာနရဲ့သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပထမဆုံးအကြိမ်ဖြစ်ကြာသပတေးနေ့မှာရုရှားကယူကရိန်းမြို့တော် KF ကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာပါ။ယူကရိန်းခုခံစစ်ပေါ်ရုရှားကလက်တုပ်ပြန်တဲ့လှုပ်ရှားလို့ယူကရိန်းဘက်ကဆူဆွဲပါတယ်။ရုရှားရဲ့ဒီလှုပ်ရှားကိုနိုင်ငံတကာကတုံ့ပြန်ဖို့လိုတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတိုက်တွန်းလိုက်ပါတယ
်24 лютого щоб побачити що ніхто у світі не вкладається у тероризм більш ніж Росія
ကဘာဘောမှာရုရှားနိုင်ငံလောက်ဘယ်နိုင်ငံကမှအကြမ်းဖက်ဝါဒကိုအားပေးအားမြှောက်ပြုပြီးကိုယ်တိုင်လည်းကျူးလွန်နေတဲ့နိုင်ငံမရှိပါဘူး
ဒါနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာအဆင့်ဥပဒေကြောင်းအရတုံ့ပြန်မှုလိုပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီးကပြောသွားတာပါရုရှားအစိုးရဟာအကြမ်းဖက်မှုတွေကိုကိုယ်တိုင်အားပေးကျူးလွန်နေတဲ့နိုင်ငံအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတ်မှတ်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တရက်အမေရိကန်အထက်လွှတ်တော်အမတ်တွေတညီတညွတ်တဲ့သဘောတူချမှတ်ခဲ့တဲ့အပေါ်မှာလဲကျေးဇူးတင်ကြောင်းသမ္မတဇယ်လန်စကီးကပြောပါတယ်ပြီးခဲ့တဲ့မတ်လကလေးကရုရှားပုဂ္ဂလိကစစ်ဘက်ကုမ္ပဏီဝက်ဂနာဟာရုရှားအစိုးရတပ်တွေနဲ့အတူတွဲပြီးယူကရိန်းအရှေ့ဘက်ခြမ်းစစ်မြေနာတွေမှာလှုပ်ရှားလာခဲ့တာလို့ဗြိတိသျှကာကွယ်ရေးဌာနသတင်းကဖော်ပြပါတယ်ဝက်ဂနာကုမ္ပဏီဟာရှေ့တန်းကရုရှားစစ်တပ်ဖွဲ့စည်းပုံအတိုင်းလှုပ်ရှားနေတာလို့လဲဆိုပါတယ်ယူကရိန်းစစ်ပွဲအစပိုင်းမှာကလေးကရုရှားတွေတိမ့်ပိုက်ထားတဲ့ကာဆွန်ဒေသကိုပြန်လည်ရရှိဖို့သူတို့အနေနဲ့ထိုးစစ်ဆင်နေတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ထိုးစစ်အတွင်းဗုဒ္ဓူးနေတုန်းကတော့အဓိကကျတဲ့နေပါမြစ်ကူးတံတားကိုတိမ့်ပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်ဒီတော့အတွင်းယူကရိန်းအရှေ့ဘက်ခြမ်းဒေသမှာမီဇိုင်းရုံးနဲ့ပစ်ခတ်မှုကြောင့်ယူကရိန်းစစ်တုပ်ပန်း40ထက်မနည်းတေဆုံးခဲ့ရပြီး85ယောက်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုအတွက်ယူကရိန်းနဲ့ရုရှားကြားအပြန်အလှန်ဆွတ်ဆွဲနေကြပါတယ်။တည်ဆုံသွားတဲ့ယူကရိန်းစစ်တုပ်ပန်းတွေထဲမှာမာရီယူပိုမြို့တိုက်ပွဲအတွင်းအဇော့စတာတမ်မနီစစ်ရုံထဲမှာခူအောင်းနေရာကလက်နက်ချအဖမ်းခံခဲ့သူတွေပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ
။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာပါခင်ဗျာ။အခုတော့ဒီဟောင်ကောင်မှာပြဋ္ဌာန်းထားတဲ့အမျိုးသားလူညုံရေးဥပဒေဟာပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်ကိုဆုံးရှုံးစေတဲ့အတွက်ပြန်လည်ရုပ်သိမ်းဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကတောင်းဆိုလိုက်ပါတယ်အရက်ဘက်နဲ့နိုင်ငံဆိုင်ရာလူလတ်ခွင့်တွေအတွက်နိုင်ငံတကာသဘောတူညီချက်တွေကိုကြီးကြပ်ဖို့တောင်းဝန်ရှိတဲ့အဲ့ဒီကောင်စီကနေဟောင်ကောင်ရဲ့အခြေအနေတွေကိုလေ့လာပြောဆိုလိုက်တာပါလီဇာရှလိုင်းဂျနီဗာကပေးပို့တဲ့သတင်းကိုကိုဇော်မိုးကျော်ပြောပြပေးပါအောင်ခင်ဗျာ
အဖွဲ့ဝင်18နိုင်ငံပါဝင်တဲ့ UNHRC လူ့အခွင့်အရေးကော်မတီအနေနဲ့ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေအပေါ်လွန်ဆောင်မှစိုးရိမ်မိတယ်လို့ပြောဆိုပါတယ်။ဒီဥပဒေကိုဟောင်ကောင်ပြည်သူတွေရဲ့သဘောဆန္ဒမပါဘဲတရုတ်လွှတ်တော်ကနေပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒီဥပဒေကိုဟောင်ကောင်မှာ2020ခုနှစ်စတင်ပြဋ္ဌာန်းချိန်ကနေဒီကနေ့အထိကလေး12ဦးအပါအဝင်လူ100ကျော်လောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ UNHRC ရဲ့ဒုတိယဥက္ကဋ္ဌခရစ္စတိုဖာဘူခန်ကပြောပါတယ
် The committee underscored the shortcomings of the NSL including the lack of clarity of the term national security
ဒီမျိုးသားလုံခြုံရေးဥပဒေရဲ့အားနည်းချက်တွေကိုကောမဒီအနေနဲ့ထောက်ပြခဲ့ပါတယ်မျိုးသားလုံခြုံရေးဆိုတဲ့အတုံးနှုံးနဲ့ပတ်သက်ပြီးအဓိပ္ပာယ်မရှင်းလင်းတဲ့အချက်အမှုကိစ္စတွေကိုဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုလွှဲပြောင်းပေးတဲ့အချက်တွေပါဝင်ပါတယ်တရုတ်ဟာစုံစမ်းစစ်ဆေးတဲ့ကိစ္စတရားစွဲဆိုမှုနဲ့တရားစီရင်ရေးကိစ္စတည်တံအပြစ်ပေးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပါဘူး
။ဟောင်ကောင်ကျွန်းကို1998ခုနှစ်ကဗြိတိသျှကတရုတ်ကိုပြန်လည်ပေးအပ်ခဲ့စဉ်ကတိုင်းပြည်တစ်ပြည်စနစ်နှစ်ခုဆိုတဲ့သဘောတူညီချက်နဲ့ပြန်ပေးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်စတဲ့အခြေခံအခွင့်အရေးတွေကိုကာကွယ်တဲ့အခြေခံဥပဒေBasic law တွေကိုနှစ်ပေါင်း50လောက်ဆက်လက်ထားရှိဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့တရုတ်က23နှစ်အကြာမှာအမျိုးသားလုံခြုံရေးဥပဒေနဲ့အစားထိုးပစ်ခဲ့ပါတယ်။ဟောင်ကောင်ဟာအခြေခံဥပဒေအရအရက်ဖက်နဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးထားပါတယ်။ဒါကြောင့်ဟောင်ကောင်ဟာဒီနိုင်ငံတကာသဘောတူညီချက်ပါလွတ်လပ်ခွင့်တွေကိုလိုက်နာရမှာဖြစ်တယ်လို့ဒူဥက္ကဋ္ဌဘူခန်ကပြောပါတယ်။တရုတ်ဟာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးမထားပေမဲ့ဒီနိုင်ငံတကာသဘောတူညီချက်မှာပါတဲ့လူအခွင့်အရေးတွေကအရေးကြီးပါတယ်။နိုင်ငံတကာသဘောတူညီချက်နဲ့အကာအကွယ်ပေးထားတဲ့လူအခွင့်အရေးနဲ့ကမ္ဘာလောကဆိုင်ရာအခွင့်အရေးတွေကိုဒေသဆိုင်ရာလွှတ်တော်တစ်ခုကနေပြောင်းလဲပစ်ဖို့မဖြစ်နိုင်ပါဘူ
း။ The NSL for instance asserts alongside that
ဥပမာအားဖြင့်အမျိုးသားလုံခြုံရေးဥပဒေနဲ့တရားစီရင်ပိုင်ခွင့်အရာဒီအခြေခံအခွင့်အရေးတွေကိုပယ်ဖြတ်တာဒါမှမဟုတ်ချင်းရောက်တာမျိုးဖြစ်ပါတယ်။ဒါကြောင့်မို့ဟောင်ကောင်ကအမျိုးသားလုံခြုံရေးဥပဒေကိုပြန်လည်ရုပ်သိမ်းဖို့တောင်းဆိုတာပါ။ဒီဥပဒေအောက်မှာနိုင်ငံတကာသဘောတူညီချက်ပါအခြေခံအခွင့်အရေးတွေလွတ်လပ်ခွင့်တွေကျင့်သုံးလို့မရနိုင်ပါဘူး
။အမျိုးသားလုံခြုံရေးဥပဒေကအရက်ဖက်အဖွဲ့အစည်းတွေအပေါ်ကို အများကြီးတယောက်မှုရှိမှာကိုလည်းလူအခွင့်ရေးကော်မတီကစိုးရိမ်ပါတယ်ဒီဥပဒေကြောင့်အလုတ်သမားတမကနဲ့ចောင်းသားတမကအကျော်များများရွှေ့ပြောင်းရတာအပိတ်ခံရတာအကျော်များများရှိတယ်လို့လူအခွင့်ရေးကော်မတီ UNHRC ကပြောပါတယ်လူအခွင့်ရေးကော်မတီရဲ့လေးလာမှုတွေမှာပါဝင်တဲ့အရဖက်အဖွဲ့အစည်းတွေကလူတွေကိုဒီအမျိုးသားလုံခြုံရေးဥပဒေအရအရေးယူမခံရဘူးဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကအာမမခံဘူးလို့ကြမ်းကျင်သူတွေကပြောပါတယ်။သူတို့ကတော့အာဏာပိုင်တွေကိုအရေးမယူဖို့တောင်းဆိုထားတယ်လို့ပြောဆိုပါတယ
်။တရုတ်ပြည်မှာဗဟိုအစိုးရရဲ့ထိန်းပုတ်မှုနဲ့ဟောင်ကောင်မှာအမျိုးသားလူညွန်ဥပဒေချမှတ်ခဲ့ပြီးတဲ့နောက်ဟောင်ကောင်သားတွေလွတ်လပ်ခွင့်ဆုံးရှုံးလာတဲ့အပေါ်ကုလလူ့အခွင့်အရေးကောင်စီကန့်ကွက်နေတဲ့အကြောင်းကိုကိုစုံမိုးကျော်ပြောပြခဲ့တာပါ။အခုတော့သဘာဝဝန်ကျင်ဆိုင်ရာသတင်းတပုတ်ကိုလည်းတင်ဆက်ချင်ပါတယ်။ကဘာကြီးပူနွေးလာနေတာရဲ့လူရည်နဲ့လူမှုရေးပိုင်းဆိုင်ရာအပြောင်းလဲတွေကြောင့်ဂျပန်နိုင်ငံအိုကုတာမာမြို့ကဝါဆာဘီဆိုင်ခင်းတွေကိုထိခိုက်နေပြီးတိုကျိုမြို့ကစားသောက်ဆိုင်တချို့ဆိုရင်ဝါဆာဘီအပင်တွေရရှိဖို့အခက်အခဲကြုံလာနေတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့မတ်ခွာညိုကတင်ပြထားပါရခင်ဗျာ
အသက်80ရှိပြီဖြစ်တဲ့မာဆာဟီရိုဟိုရှိနာဟာတိုကျိုမြို့လည်းရဲ့အနောက်ဖက်ခြမ်းမှာနေရင်ဝါဆာဘီစိုက်လာတာနှစ်ပေါင်းများနေပါပြီ။အခုခါမှာတော့တိုင်ဖုန်းရာသီရောက်ပြီးဖြစ်လို့သူ့ရဲ့စိုက်ခင်းအတွက်တွေးပြီးတော့ပူနေရပါတယ်။ဂျပန်နိုင်ငံမှာ2019ခုနှစ်တုန်းကတိုက်ခတ်ခဲ့တဲ့တိုင်ဖုန်းဟာဂျီဘစ်ကြောင့်ကောက်ဘဲသီးနှံတွေပျက်စီးကုန်ပြီးကုန်ထုတ်လုပ်ငန်းမှာလည်း80ရာခိုင်နှုန်းထိပျက်စီးခဲ့ရတယ်လို့ဒေသတွင်းအချက်လက်တွေမှာဖော်ပြထားပါတယ်။စိုက်ပျိုးရေးလုပ်ငန်းတွေပြန်ပြီးတော့နလန်ထူဖို့အတွက်နှစ်တွေအများကြီးကြာခဲ့ရတာပါ။တစ်ချိန်တည်းမှာပဲဝါဆာဘီမရှိမဖြစ်တဲ့ဂျပန်စားသောက်ဆိုင်တွေကလည်းဝါဆာဘီလိုသလောက်မရတော့မှကိုတွေးပြီးတော့ပူပင်နေကြရပါတယ်။ကဘာကြီးပူနွေးလာတာဟာဝါဆာဘီအလုံလောက်ထုတ်လုပ်ပေးနိုင်ရည်အတွက်တကယ့်ချိန်ချောက်မှုလို့ဖြစ်နေတဲ့အကြောင်းကျွမ်းကျင်သူတွေကပြောကြပါတယ်။ကဘာရာသီဥတုပြောင်းလဲလို့ဖြစ်လာရတဲ့ပြဿနာတွေကတိုင်ဖွန်းမုန်တိုင်းတစ်ခုတည်းမဟုတ်ပါဘူး။အပူချိန်မြင့်တက်လာတဲ့အခါမှာတနှစ်ပတ်လုံးရေရဲ့အပူချိန်90ကနေ60ဒီဂရီဖာရင်ဟိုက်တသမတ်ထဲရှိမှတန်တန်ဆွမ်းဆွမ်းဖြစ်ထွန်းမဲ့ဝါဆာဘီအပင်တွေရဲ့ကြီးထွားနှုန်းကိုချိန်ချောက်နေတာပါ
။ဒီတဲမဆီယွန်
ကွာကြီးပူနွေးလာတာကဝါဆာဘီထုတ်လုပ်မှုကိုထိခိုက်စေတဲ့အကြောင်းရင်းတွေကတခုလိုယူဆကြပါတယ်။ရေအပူချိန်မြင့်တက်လာရင်အောက်ဆီဂျင်ပမာဏကရော့ကျသွားတော့အဲ့ဒါကဝါဆာဘီအပင်တွေကြီးထွားမှုကိုထိခိုက်စေပါတယ်။နောက်ပြီးတော့နှင်းတွေအကြနဲလာတာကလည်းတိရစ္ဆာန်တွေကိုတော်ပိုက်တဲ့နည်းနဲ့ထိခိုက်စေသလိုဝါဆာဘီစိုက်ခင်းနေတဲ့ဝင်ရောက်ဖျက်ဆီးလာလို့လက်သမားတွေအတွက်စိတ်ပျက်စရာဖြစ်ရပါတယ်။ဒါအပြင်ရေကြီးလို့ပျက်စီးရတဲ့အချိန်ရေအတွက်ပိုများလာတာကလည်းစိုက်ပျိုးရေးသမားတွေအတွက်ထိခိုက်မှုတစ်ခုပါပဲ
။တိုကျုံမြို့တော်ကစားတောက်ဆိုင်တွေမှာလည်းအခုဝါဆာဘီရှာပါပြက်လက်စပြုနေပါပြီ။ဆိုဂျီဘိုခောက်ဆွဲဆိုင်မှာလည်းရှေ့လျှောက်ဝါဆာဘီလက်လက်ဆက်ဆက်နဲ့ရောင်းလို့မရတော့မှကိုစိုးရိမ်နေပါတယ်။ဒါကြောင့်သူ့ဆိုင်မှာရနိုင်တဲ့စားတောက်ဖွယ်ရာစင်းတွေကိုတောင်ပြောင်းလဲထားပြီလို့အယောင်းမြင့်တရေမန်နေဂျာနိုရီဟီတိုအိုနီရှိကပြောပါတယ
်။ဒါပါလေဝါရဝါတို့စပါ။ဒီတော့ခေါ်ရကတော့
ကျွန်တော်တို့ကအရင်လိုပဲလက်လက်ဆက်ဆက်ဝါဆာဘီအပင်အတိုင်းထည့်ပေးကြပါတယ်။ဒါပေမဲ့ကဘာကြီးပူနွေးလာတာအပါအဝင်အကြောင်းပေါင်းစုံကြောင့်ဝါဆာဘီအပင်ကရလိုက်မရလိုက်ဖြစ်နေတော့ဝါဆာဘီအစိမ်းကိုမပေးနိုင်တော့ဘူးဆိုရင်ဒီပြဿနာကိုကြော်လွှားဖို့တခြားနည်းလမ်းတွေကိုရှာဖွေနေရတာပေါ့
ဝါဆာဘီစိုက်ခင်းထွက်နှုံးနည်းလာတာဟာရာသီဥတုပြောင်းလဲနေတာတခုတည်းကြောင့်တော့မဟုတ်ပါဘူးကျေးလက်ဒေသတွေမှာလူရေကျဆင်းလာပြီးအသက်အရွယ်ကြီးသူတွေပဲများလာတာကြောင့်ဝါဆာဘီစိုက်ပျိုးရေးလုပ်ငန်းကိုဆက်လုပ်မဲ့သူမရှိသလောက်နည်းလာတာကလည်းနောက်ထပ်ပြဿနာတစ်ခုပါစိုက်ပျိုးရေးဝန်ကြီးဌာနရဲ့အဆိုအရရာသီဥတုဖောက်ပြန်ပြောင်းလဲတာနဲ့လူရေလျော့ပါပြီးစိုက်ပျိုးသူနည်းလာတာတွေကအဖိုးဟိုရှိနာရဲ့စိုက်ခင်းလို့တန့်ရှင်းတဲ့သဘာဝစိတ်ဆန်းရည်မှာစိုက်ရတဲ့ဝါဆာဘီထုတ်လုပ်မှုဟာ2005ခုနှစ်ကထက်စာရင်တဝက်လောက်ရော့ကျသွားတယ်လို့ဆိုပါတယ်ရှင
်။မကွာညိုပြောပြသွားတာပါခင်ဗျာ။အားလုံးသိကြတဲ့အတိုင်းပါပဲဒီဂျပန်စာစားမယ်အထူးသဖြင့်တော့ငါအစိမ်းစာရှိမိစားရမယ်ဆိုရင်ဝါဆာဘီကအသက်ဖြစ်ပါတယ်။အခုတော့ရာသီဥတုဖောက်ပြန်မှုတွေကြောင့်ဝါဆာဘီအမြင့်ထွက်နှုံးကကျလာတာကိုစိုးရိမ်နေရတဲ့အကြောင်းကိုတင်ပြခဲ့တာပါ။မကြခင်မှာတော့အဖတ်စင်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလင်နဲ့သိပ္ပံနဲ့နီးပညာခန္ဓာတွေကိုနားဆင်ရမှာပါ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ဆိုလိုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့ siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော
်။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့အခုထုတ်လွှင့်နေတဲ့ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းနိုမီတာ2440 51ကပဲဆက်ပြီးထုတ်လွှင့်နေတာပါ။အခုဒုတိယပိုင်းမှာသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ပြခြင်းပါတယ်။ဒီတစ်ပတ်မှာတော့ဒီဗုဒ္ဓဘာသာမှာအမျိုးသမီးတွေယဟန်ဘဝခံယူခွင့်ဘိက္ခုနီသာသနာတချိန်ကရှိခဲ့ဘူးပဲမဲ့နောက်ပိုင်းအစဉ်လာပျောက်ွယ်သွားခဲ့ပြီးတဲ့နောက်နှစ်ပေါင်း1000လောက်အကြာမှာအခုအခါမှာတော့ဒီသာသနာပြန်လည်ထွန်းကားရေးကြိုးပမ်းလာသူတွေရှိနေပါတယ်။ဗုဒ္ဓဘာသာမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဒန်းတူယဟန်ဘဝခံယူခွင့်ရဖို့ကြိုးစားတဲ့အခါမှာဘယ်လိုအဟံတားဆင်ခုံမှုတွေရှိပါသလဲဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာပထမပိုင်းကိုမက်ခင်ဖြူတွေးကတင်ဆက်ထားပါတယ်ခင်ဗျာ
လုံးရတဲ့နှစ်ပေါင်းထောင်ချီဗုဒ္ဓဖျားရှင်သတ်တော်ထင်ရှားရှိစဉ်ကအမျိုးသမီးတွေယဟန်ခံခွင့်ပြုတဲ့ဘိက္ခုနီသာသနာထွန်းကားခဲ့ပူပါတယ်။ဒါပေမဲ့နောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဒီသာသနာကွယ်ပြောက်သွားခဲ့ပြီးအဲ့ဒီလိုကွယ်ပြောက်ပြီးတော့နှစ်ပေါင်း1000လောက်အကြာလုံးရတဲ့ဆယ်စုနှစ်အနည်းငယ်အတွင်းမှာတော့ဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအမျိုးသမီးတွေကြိုးပမ်းလာခဲ့ကြပါတယ်။ဒီလိုဘိက္ခုနီသာသနာပြန်ပွားရေးကြိုးပမ်းသူတွေထဲမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဓမ္မဒါရီနီဘုန်းကြီးကျောင်းကိုတည်ထောင်ခဲ့ပြီးလက်ရှိမှာလည်းဒီကျောင်းရဲ့ကျောင်းနိုင်ဖြစ်တဲ့ဘိက္ခုနီယဟန်သတ္တလောကမဟာသီရီလည်းပါပါတယ်။သူကတော့ဆေကျော်တဲ့အရွယ်တက္ကသိုလ်ကျောင်းတက်နေတဲ့အချိန်လူတယောက်ထံကနေဗုဒ္ဓရဲ့တရားတော်တချို့ကိုနှာကြားခွင့်ရခဲ့ပြီးအဲ့ဒီအချိန်ကလေးကဗုဒ္ဓရဲ့တရားတော်ရဲ့နောက်ကိုလိုက်ပါရှာမင်းရင်ကနေနောက်ဆုံးဘိက္ခုနီသာသနာထဲဝင်ရောက်ခဲ့တာလို့မိန့်ကြပါတယ်။
When I heard this teaching on the Four Noble Truths, it had such kind of gravitas.
This is a leva diya ro chang cha ya chain ma di diya na ko lite twa mi kae da ba. Di diya na ya chain ma kaba ji ta khu lo yat tan twa da lo khan sa ya pi lo di diya ro de ma be sait ka a pye yauk bi a yong sait twa mi ba de.
Ani no Buddha diya ro ri ko na yu mat cha yin pi thaw su mai swi ta yauk ga tu than ne han ko twa yauk bi yahan thong la khan yu kae de a chang ko le ဘိက္ခုနီယဟန်တတ္တလောကမဟာသီရိတည်ခွင့်ရခဲ့ပါတယ်။ဒါကြောင့်အဲ့ဒီမိတ်ဆွေလိုပဲသူလည်းယဟန်ဘဝခံယူပြီးတရားအားထုတ်ခြင်းခဲ့တယ်လို့ဘိက္ခုနီယဟန်မဟာသီရိကမိန့်ပါတယ်
။ I as a young teenager then said you know can I do that too?
အဲ့ဒီချိန်လုံးကတော့ဆယ်ကျော်တက်တယောက်အနေနဲ့အဲ့ဒီမိတ်ဆွေကိုသူ့လိုပဲကိုရောသာသနာဘောင်ကိုဝင်လို့ရပါမလားပေါ့။ယဟန်ဝတ်ချင်တယ်လို့ပြောတော့သူကအမျိုးသားမို့ယဟန်တက်ခွင့်ရကြတာဖြစ်တဲ့အမျိုးသမီးတွေကတော့ယဟန်ဘာဝင်လို့ရမယ်လို့သူမထင်ဘူးလို့ပြောပါတယ်။အဲ့တော့အရှင်ဖျားကလည်းနေပါအောင်ပေါ့။မူရင်းသာသနာဘောင်မှာဘိက္ခုယဟန်ရောဘိက္ခုနီယဟန်မရောတန်းတူယဟန်ဘဝခံယူခွင့်ရှိတာပဲ။ဒီအခြေအနေဘာကြောင့်ပြောင်းသွားခဲ့သလဲလို့တွေးမိပါတယ်။ဒါကိုနားလည်ဖို့ဘဝရဲ့အခြေအများစုပေးပြီးတော့လေ့လာဖြစ်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုမှာအရှင်တတ္တလောကမဟာသီရီတို့လိုဘိက္ခုနီတချို့အခုချိန်မှာရှိသလိုမြန်မာအင်းကြီးချင်းထိုင်းနိုင်ငံမှာတော့တုံ့ဓမကလျာဏီဘိက္ခုနီကျောင်းရဲ့လက်ရှိကျောင်းတိုင်ဓမ္မန္တဟာထိုင်းနိုင်ငံရဲ့ပထမဆုံးဘိက္ခုနီယဟန်ဖြစ်ပါတယ်။သူဟာနိုင်ငံရဲ့ချားမှာဗုဒ္ဓဘာသာကိုအထူးပြုလေ့လာပြီးတက္ကသိုလ်ဖွဲ့ရခဲ့တဲ့ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ
်။ I finished my education both in Canada and India with my thesis on
ကနေဒါနဲ့အိန္ဒိယနိုင်ငံတွေမှာတက္ကသိုလ်ဖွဲ့တွေယူခဲ့ပါတယ်။သီလရှင်တွေလိုက်နာရတဲ့သာသနာစည်းကမ်းတွေအကြောင်းကိုနှိုင်းယှဉ်လေ့လာတဲ့စာရင်းတွေကိုလည်းပြုစုခဲ့ပါတယ်။
သူရဲ့မေတော်ကတော့ထိုင်းနိုင်ငံရဲ့ပထမဆုံးမဟာယနသီလရှင်တစ်ပါးဖြစ်ပြီးသီလရှင်ကျောင်းတစ်ကျောင်းကိုဦးဆောင်လက်ပတ်ခဲ့သူပါ။ဒါကြောင့်အရှင်ဓမ္မန္တကိုလည်းမေတော်ဖြစ်သူကသူမရှိတော့တဲ့နောက်ပိုင်းမှာသူ့ရဲ့သီလရှင်ကျောင်းကိုဆက်ပြီးတော့ထိမ့်သိမ်းစေခြင်းခဲ့တာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကသာသနာပေါင်းမှာအပြည့်အဝမြုပ်နှံဖို့အတွက်သူအစဉ်သင့်မဖြစ်ခဲ့တာကြောင့်သီလရှင်လည်းမဝတ်ခဲ့သလိုသမဆက်တက္ကသိုလ်ရဲ့ဒသနိကနဲ့ဘာသာရေးဌာနမှာတက္ကသိုလ်ဆရာမအဖြစ်နဲ့28နှစ်ကြာအလုပ်လုပ်ခဲ့ပါတယ်။
During that time I was already hosting this dharma program.
ไอ้เฉิงนงอ่ะธรรมตินันนี่ก็เลยปูชาเกบาระดิมไดงเนี่ยเฉิงนงก็รอดิโลยุทธังก็หนีไปรอเตียธรรมปูชาราโกอมูตาแห่นี่ก็ไปลุกขึ้นราบาดิโลเฉิงนี่မျိုးကိုလည်းအားလုံးကနေသားจาနေပါတယ်ဒါပေမဲ့တရသားမှာတော့တင်နန်းအတွက်မိကက်လင်းနေတဲ့အချိန်မှာကုကုကုမှန်နေမှာပြန်မြင်နေနေမိကုန်းတစ်ခုပေါ်လာတယ်မထာမျိုးဘလောက်ကြာကြာဆက်လုံနေမှာလဲဆိုတဲ့အတွေ့နဲ့ကုပ္ပတာမှင်သက်မိနေပါတယ်အဲ့ဒီအခိုက်အတန့်ကတော့ဆုံးဖြတ်ချက်တစ်ခုချဖို့အချိန်ဖြစ်ခဲ့တာပါပဲ
အဲ့ဒီဆုံးဖြတ်ချက်နဲ့ပဲဘေကုဏီသာသနာရေးကိုသူဝင်ခဲ့တာပါဗုဒ္ဓကိုတော်တိုင်ကအမျိုးသားယဟန်နဲ့အမျိုးသမီးယဟန်မှဘေကုနဲ့ဘေကုဏီဆိုပြီးတော့နှစ်မျိုးစလုံးကိုလက်ခံခဲ့တယ်ဆိုတာရှေးဟောင်းဗုဒ္ဓဘာသာကျမ်းတွေမှာဖော်ပြထားတာတွေ့နိုင်တယ်လို့ဒီဘေကုဏီတွေကမိန့်ပါတယ်လုံးခဲ့တဲ့နှစ်ပေါင်း1000ဝန်းကျင်လောက်အထိဘေးကုဏီသာသနာထွန်းကားခဲ့ပေမဲ့လို့နောက်ပိုင်းမှာတော့အထူးသဖြင့်ထီယဝါဒဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့သီရိလင်္ကာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေမှာတည်သာသနာပြောက်ခဲ့သွားခဲ့တာ
ပါ When I was a young person then entering into Buddhism the situation was
အရှင်ဘုရားကငယ်ဘဝမှာပဲဗုဒ္ဓဘာသာနဲ့ဝင်ခဲ့တာပါအဲ့ချိန်တုန်းကထေရဝါဒဗုဒ္ဓဘာသာမှာဘေးကုဏီဆိုတာမရှိသလောက်ပါပဲတောင်နဲ့တောင်အရှနိုင်ငံတွေမှာထေရဝါဒလမ်းစဉ်တွေအနည်းကျဉ်းကျန်တဲ့အမျိုးသမီးဘိက္ခုနီတချို့ရှိပေမဲ့သူတို့ဟာအရှိအချာဗုဒ္ဓဘာသာလမ်းစဉ်ကိုယူပြီးတော့ဘိက္ခုနီယဟန်ခံကြတာပါသူတို့အတွက်ဘိက္ခုနီယဟန်အဖြစ်ခံယူဖို့ကအဲ့ဒီအချိန်မှာအဲ့ဒီနည်းပဲရှိပါတယ
်ထို့ကြောင့်1996ခုနှစ်နဲ့1998ခုနှစ်တွေမှာသီရိလင်္ကာအိန္ဒိယနဲ့တခြားနိုင်ငံတွေကအမျိုးသမီးအတော်များများဟာဘိက္ခုနီယဟန်ဝတ်ချင်တယ်ဆိုရင်အရှိအချာဗုဒ္ဓဘာသာလမ်းစဉ်တွေအညီသာဝတ်ကြပါတယ်အဲ့ဒီလိုဝတ်ဖို့အတွက်အိန္ဒိယနိုင်ငံကိုသွားကြရတာပါ1998ခုနှစ်မှာမှသီရိလင်္ကာနိုင်ငံမှာထေရဝါဒလမ်းစဉ်နဲ့အညီဘိက္ခုနီယဟန်ဝတ်ခွင့်ပြန်လည်ရရှိလာခဲ့ပါတယ်ဒီလိုခွင့်ပြုချက်ရလာခဲ့ပြီးတဲ့နောက်2002နဲ့2003ခုနှစ်ကာလတွေမှာထိုင်းမြန်မာဗီယက်နမ်စတဲ့အရှေ့တောင်အာရှနိုင်ငံတွေကဘိက္ခုနီယဟန်ဝတ်ကျင်ကြတဲ့အမျိုးသမီးတွေဟာသီရိလင်္ကာနိုင်ငံကိုသွားရောက်ပြီးဟန်ခံကြရပါတယ်ဘိက္ခုနီဘုံဝခံယူဖို့ဆုံးဖြတ်ထားတဲ့အရှင်တမန်နန္ဒလည်းအဲ့ဒီအချိန်ကတာမန်အမျိုးသမီးချက်ဆူမန်ကဗီစင်းဘုံဝနဲ့2001ခုနှစ်မှာသီရိလင်္ကာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နောက်နှစ်နှစ်အကြာ2003ခုနှစ်မှာသူဟာထိုင်းနိုင်ငံမှာပထမဆုံးဘိက္ခုနီယဟန်ဖြစ်လာပါတယ်။ဒါပေမဲ့ဒီပေါ်တုံ့ပြန်မှုတွေကတော့ပြင်းထန်ခဲ့တာပါ။သတင်းစာတစ်ခုကသူ့ရဲ့အကြောင်းကိုနှစ်လလောက်ရေးသားဖော်ပြခဲ့တယ်လို့အစိုးမြင်တုံ့ပြန်မှုတွေအများကြီးရှိခဲ့တယ်လို့အရှင်တမန်နန္ဒကသူ့ရဲ့အတွေ့အကြုံကိုမိန့်ပါတယ်။ဘုရားဖျားရှင်လက်ထက်ကဘိက္ခုယဟန်ဘိက္ခုနီယဟန်မဥပဒကတကဥပတိကမတကမဆိုပြီးလေးမျိုးရှိခဲ့ပေမဲ့ထေရဝါဒဗုဒ္ဓဘာသာထွန်းကားတဲ့သူ့ရဲ့မွေးရမည်ထိုင်းနိုင်ငံမှာကတော့အမျိုးသမီးတွေဘိက္ခုနီယဟန်ခံခွင့်ညစ်ပယ်ခံရတော့မယ်လို့အရှင်ဓမ္မနန္ဒကမိန့်ပါတယ
် Women do not have role model
အမျိုးသမီးတွေအတွက်ကဘာသာရေးမှာသူတို့စံထားနိုင်တဲ့သူမရှိဘဲနဲ့ဖြစ်နေပါတယ်တကယ်တော့ဒီလိုရှိဖို့ကအင်မတန်ကိုအရေးကြီးပါတယ်
ထိုင်းနိုင်ငံမှာတန်ခအဖွဲ့အစည်းကို Council of Elders လို့ခေါ်တဲ့တက်ကြီးဝါကြီးများအဖွဲ့ကအဓိကထိန်းချုပ်တာဖြစ်ပြီးဒီအဖွဲ့ရဲ့အဆုံးအဖြတ်ကိုပဲအားလုံးကခံယူကြရတာဖြစ်တယ်လို့လည်းသူကမိန့်ပါတယ
် When we were ordained this Council of Elders made a pronouncement
ယဟန်မာဖြစ်ခံယူတာကိုတော့ဒီတက်ကြီးဝါကြီးကောင်စီကလက်မခံဘူးလို့ထုတ်ပြန်ပါတယ်ဒီလိုလက်မခံတဲ့အတွက်အစိုးရကလည်းအတိမတ်မပြုပါဘူး
ထိုင်းနိုင်ငံမှာ1928ခုနှစ်ကစလို့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုယဟန်တန်ခါတွေကယဟန်တက်ခွင့်မပြုရဘူးလို့တန်ခါကောင်စီကတားမြစ်ထားတာပါ။ဒါကြောင့်ထိုင်းနိုင်ငံမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီယဟန်ဝတ်ခွင့်ရဖို့ခက်ခဲခက်ခဲကြိုးပမ်းကြရပါတယ်။အတားအဆီးခက်ခဲတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအတွက်ထိုင်းအမျိုးသမီးတွေကြိုးပမ်းနေတာကိုကိုယ်တိုင်တွေ့ခဲ့ရတဲ့ဘိက္ခုနီမဟာမိတ်အဖွဲ့ Alliance of Bhikkhunis ကိုတည်ထောင်ခဲ့သူ Susan Pembroke ကအခုလိုပြောပြပါတယ်
။ But when I met them I was stunned at the situation in Thailand.
သူတို့နဲ့တွေ့တဲ့အချိန်ထိုင်းနိုင်ငံကအခြေအနေကိုသိရတဲ့အခါမှာမယုံနိုင်လောက်ဖြစ်ခဲ့ပါလေ။ဘိက္ခုနီသာသနာပြန်လည်ထွန်းကားဖို့သူတို့ဘလောက်တောင်ကြိုးစားနေကြရလဲဆိုတာကိုကျွန်မစတင်လာခဲ့ရပါလေ။ထိုင်းဘိက္ခုနီတတော်များများကအသိမကြခင်ကမှဘိက္ခုနီယဟန်ဝေခွင့်ရထားတဲ့သူတွေဖြစ်ပါတယ်။ထိုင်းနိုင်ငံမှာဘိက္ခုနီယဟန်ပေါင်းကိုဝင်နေဆိုတဲ့ကိစ္စကအခုမှအစပြောနေခြင်းဖြစ်ပါတယ်။အခုတော့တင်းမာမှုတွေလည်းရှိနေစေပါ
။ဘိက္ခုနီသာသနာပြန့်ပွားရေးကြိုးပမ်းသူတွေအတွက်သူတို့နေထိုင်တဲ့နေရာဒေသပေါ်မှာမူတည်ပြီးအခက်အခဲတွေကြုံကြရတာကိုတွေ့ရတယ်လို့သူကပြောပြပါတယ်။သူပထမဆုံးတွေ့ခဲ့တဲ့ဘိက္ခုနီယဟန်အေယာခေမကတော့
ဩဇာရှိန်ဝါကြီးရဲ့ဘိက္ခုနီတစ်ပါးဖြစ်ပြီးဂျာမနီနိုင်ငံမှာတရားစခန်းတစ်ခုဖွင့်ထားတယ်လို့သီရိလင်္ကာနိုင်ငံမှာလည်းသီလရှင်ကြောင်းတစ်ကြောင်းကိုဖွင့်ထားတဲ့သူပါအမျိုးသမီးတွေဘိက္ခုနီယဟန်ဝိတာကိုကူညီပေးတဲ့နိုင်ငံတကာအဖွဲ့အစည်းဆက်ကြာတီတာကိုတည်ထောင်ခဲ့တဲ့သူတွေထဲမှာလည်းထင်ရှားတဲ့ဘိက္ခုနီတစ်ပါးအဖြစ်ပါဝင်ပါတယ်ဒီလိုဩဇာရှိန်ဝါကြီးမာတဲ့အများကြီးညိုလေးစားထောက်ခံတဲ့ဘိက္ခုနီတို့ရှိတယ်လို့တစ်ချိန်တည်းမှာလည်းဘိက္ခုနီအဖြစ်ခက်ခက်ခဲခဲရက်တည်နေရတဲ့ထန်းနယ်ကအမျိုးသမီးတွေကိုတွေ့ရတဲ့အခါမှာသူ့အတွက်ကတော့မယုံနိုင်စရာအခြေအနေစဉ်းစားစရာတွေဖြစ်ခဲ့ရတယ်လို့ဆူဆန်ဖန်ဘရုကပြောပါတယ
်။ People who call themselves Buddhists
ကိုကိုကိုဗုဒ္ဓဘာသာဝင်မှာလို့ပြောနေတဲ့သူတွေအနေနဲ့ဒီလိုအခြေအနေမျိုးကိုဘယ်လိုများလက်ခံထားကြတာလဲ။ဗုဒ္ဓရဲ့လမ်းစဉ်ရည်ရွယ်ချက်ကိုသူတို့မှားယွင်းကောက်ယူနေတယ်ဆိုတာကိုမသိကြတော့ဘူးလား
ဆူဆန်ဖန်ဘရုကအခုလိုမင်းကွန်းထုတ်ပေးမယ်လို့လေဘိက္ခုနီသာသနာကိုလက်မခံတဲ့သူတွေကလည်းအများအပြားရှိနေသေးပါဒီလိုလက်မခံကြတဲ့သူတွေအများစုရှိနေတဲ့နိုင်ငံတွေမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီသာသနာချွန်ကားကြီးဘယ်လိုဆက်ပြီးတော့ရုန်းကန်နေကြရလဲတာမန်ပုထုရှင်လူသားတွေကြားမှာရောဘိက္ခုနီယဟန်မာတွေအပေါ်မှာအားပေးထောက်ခံမှုဘယ်လိုရှိလဲဘိက္ခုနီသာသနာချွန်ကားကြီးကျိုးပန်းနေသူတွေရဲ့ရည်ရွယ်ချက်အနာဂတ်မြန်မာချက်တွေအကောင့်ထဲပေါ်ဖို့နှိစက်လာပြီလားအလားလာဘလို့ရှိနေတယ်လဲဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားပါမယ်ဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျူပါရှင
်မခင်ဗျူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ကိုအောင်တင်ဆက်မဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကွန်စင်းနှုံးကြီးမားတဲ့ဇီးရိတ်ကိုစီးပွားရေးလုပ်ငန်းငယ်လေးတွေဘယ်လိုရင်ဆိုင်နေကြရသလဲလွတ်တော်ကိုစီးနှင်းမှုကြောင့်ထောင်နှံကြခံရသူတွေနောင်တစကားဘာတွေဆိုခဲ့တယ်လဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
နယူးယောက်သားတွေအတွက်တော့မနက်စာဘိုရီဂါဆန်ဒဝစ်ချာမပါမပြီးပါလောက်ရတာလွယ်တယ်လို့သွားရင်းလာရင်အလွယ်တကူစားရတာကြောင့်လည်းလူကြိုက်များတာပါဒါပေမဲ့လည်းကူကငွေကြေးဖောင်းပွားကုန်စည်နှုံးတွေတက်နေတာကြောင့်အခုလိုအခြေခံအစားအစာတွေကအစဈေးကြီးကုန်ပါတယ်ကာယောဂါကာလလွန်ကနီးမှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာကြောင့်ကမ္ဘာတဝန်းကုန်စည်စီးဆင်းမှုတွေဖျော်ပြဲဖြစ်ကုန်ပြီးတော့အစားအစာအရရဈေးတွေခုန်တက်ကုန်ပါတယ်နယူးယောက်ကဘိုရီဂါဆန်ဒဝစ်ဆိုင်ပိုင်ရှင်တွေလည်းသူတို့ဆိုင်ကစားစရာတွေကိုဈေးတက်ယူရပါတယ်။တာမန်အဖြစ်တော့ဘိုရီဂါဟာဈေးချိုတဲ့အစားစာပါ
။ဘေကွန်ကင်ချီစ
်ဘေကွန်ကျဲဥချီစ်အဲ့ဒီဆန်ဒဝစ်ကမရှိမဖြစ်ပါ။နယူးယောက်သားတွေနဲ့ဘေကွန်ကျဲဥချီစ်ခွဲခြားလို့မရပါဘူး
။ငွေဖောင်းပွားလာတာကြောင့်သူဆိုင်ကတကြားနဲ့အာလူကျော်ကအစားတခြားကုန်စည်တွေလည်းဈေးကြီးပေးဝယ်ရတာပါ။ဒါကြောင့်ဆန်ဒဝစ်ကို1ဒေါ်လာခွဲကနေ4ဒေါ်လာခွဲထိဈေးတင်ရောင်းရပါတယ်။
In the beginning of the year, so they start to raise all of the prices.
ဒီနေ့ဆန်းကားစားလို့ကုန်စည်တွေအားလုံးတက်ကုန်ပါတယ်။ဒါကြောင့်လက်ကားဆိုင်တွေသွားဝယ်ရပါတယ်။တရက်နဲ့တရက်ပြောင်းနေကြတော့ဈေးတွေလည်းမှတ်ထားရပါတယ
်။လက်ကားရောင်းတဲ့ဆိုင်ကြီးတွေမှာဆိုရင်လွန်ခဲ့တဲ့နှစ်ကထက် 17.3 ရာခိုင်နှုန်းထိငွေကြေးဖောင်းပွားလာတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်အလုပ်သမားဌာနကထုတ်ပြန်ခဲ့ပါတယ်။ကာယောဂါကာလအတွင်းမှာလည်းယောဂါကူးစက်မှုတားဆီးနိုင်အောင်လုပ်ငန်းတိုင်းနီးပါးရပ်ဆိုင်ထားရတာကြောင့်လည်းအခုလိုအခြေအနေမျိုးဖြစ်လာတာပါ။လုပ်ငန်းတစ်ခုနဲ့တစ်ခုဆက်ဆက်နေပြီးအဆင့်ဆင့်ပစ္စည်းထုတ်လို့ရမှာထက်ဆင့်ကျန်ကြပြီးနှောင့်နှေးကုန်ပါတယ်။
We've seen a pretty dramatic rise in
the ကယောင်းနဲ့ဆိုင်ကြီးတွေမှာဈေးနှုန်းတွေခုန်တက်ကုန်တာတွေ့ပြီးပါပြီ။စွန့်အင်စားတောက်ကုန်တခြားဟာတွေအားလုံးပုံမှန်လိုတက်နေတာကြားပါပြီ။အခုတော့ဝယ်ယူစားသုံးသူတွေလည်းဒီကုန်ဈေးနှုန်းကိုရင်ဆိုင်နေရပါပြီ။ကံမကောင်းစွာပဲဒီလိုအခြေအနေတွေကိုရင်ဆိုင်နေရတာပါ
။ဒီလိုအချိန်မှာအလုံးဟာပတ်စံချိုးချံချွေတာနေရတာပါ။
It means that I buy a good breakfast and
Manasa sa bi ne le sa jaw bi ain yaw ma be that bi lo sa do pain naw ma twa ba de a da ga do kaung ne lu pyo ya ma ba lu ga hlout bi so da ne sa ba de sa lo sa yin pasan kou ma de
lu ne 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 zun la ga de sa yin thau lu tu ye kou ja si ha 16 ya gai nong tu la bi thau kou si ye ka le 100 gai nong ni ba tu la de lu khan man tha ba de khnya ညောပင်းနေမျိုးတော့အယ်ဘနီတဖက်ကန်ရန်စလီယာမှာစရီစီအမ်ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစားဖွင့်ခဲ့တာပါအရင်နှစ်တွေတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှကိုဗစ်ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကရွေးကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဈေးတက်လဲတက်တဲ့အချိန်မှာရောင်းအားမှာကျွန်တော်ကကြတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးလေအကောင်ကမိသားစု မိသားစုတွေကြီးပဲအကုန်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ကျွန်တော်အမျိုးသမီးအထိုင်းနေသူရဲ့အမအရင်းနဲ့ကြီးပဲအကုန်လုံးလောက်တာသူဆိုင်အောင်မပယ်ဘူးကိုအမြဲမဲရတယ်ဘယ်လိုပြောလဲအကုန်လုံးတမိသားစုတွေဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်သွားတယ်လို့တည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကြကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်ကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြခဲ့ပါတယ
်ကျွန်တော်တို့ကြတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်းနေပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲ့ဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်တို့ဆယ်ပစ္စည်းဆယ်ထုတ်လိုချင်တယ်ဆိုရင်နှစ်ထုတ်ပဲရအောင်ရတယ်အဲဒီမှာကိုကိုနဲ့လည်းဒီတိုင်းပဲကိုလိုချင်တယ်တော့မရဘူးအဲ့လိုမျိုးတွေတော့အခက်အခဲရှိတယ်ဗျ
ကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေတဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်ခုခါမှာတော့လူများပြားဆီထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီအဲ့ဒီအချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပြောင်းထားပြီးဖြစ်တဲ့အတွက်စရီ CM အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်စိုင်ဘေးကကုမ္ပဏီကအရင်တော့ဟိုကျွန်တော်စိုင်သေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနကပြော900လောက်က30ပဲရှိတယ်တချို့တော်တော်များများအိမ်မှာပဲလောက်ကြတယ်လို့ပြောတယ်ဒီဒီလာတဲ့လူဟောင်းနေရပေါ့နော်သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်တဲ့အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားတယ
်ဒီလိုအခြေအနေတွေကြားမှာပဲစနစ်ကြခက်ခက်ခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Seri CM စားတော့ဆိုင်ရေရှည်ရက်တည်သွားနိုင်မှုလဲသူကမျှော်လင့်နေပါတယ်ခင်ဗျာ January 6ရက်လွတ်တော်စီနီမှုမှာ Robert Palmer ဟာလုံခြုံရေးရဲတွေကိုစပရေးနဲ့ဖြန့်မိတက်ဘူးတစ်သားချောင်းတွေနဲ့ပြစ်တာကိုအခုလိုတွေ့နေရတာပါ
Yeah, that was not a wise decision.
ဒီလိုလွတ်တော်မသင့်တော်ပါဘူးအင်မတန်မှားယွင်းပါတယ်လို့ခုအခါသူကပြောပါတယ် Palmer ကို Florida မှာရှိတဲ့သူ့ရှင်းနေရုံးခန်းကနေ online ကနေတစ်ဆင့်မြင်းမြန်းခဲ့တာပါလူငယ်ရဲ့နှစ်ဇန်နဝါရီ6ရက်နေ့ကအမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုလူအုပ်နဲ့ဝင်ရောက်စီးနင်းရမှာပါမာလည်းပါဝင်ပါတယ်။ဂျိုးဘိုက်ဒန်ကိုသမ္မတအဖြစ်အတည်ပြုဖို့ပြည်နယ်ကိုစားပြုမဲတွေရေးတွက်တာကိုတားဆီးဖို့ရည်ရွယ်ပြီးတော့ဝင်ရောက်စီးနင်းကြတာပါ။ပါမာဟာလက်ရအစွမ်းရောက်အဖွဲ့ဝင်ဒါမှမဟုတ်အစိုးရဆန့်ကျင်တဲ့အဖွဲ့ဝင်ဖြစ်တဲ့ဆိုတာမျိုးတော့မှတ်တမ်းမှတ်ရမရှိပါဘူ
း။ဒီမှာ
ဝေးောက်ပွဲရလဒ်ကိုဆန့်ကျင်တဲ့တာမန်လူအုပ်သားဖြစ်တယ်လို့ဆိုရတယ်
ပြောရရင် it didn't really have my mind
ဒီလိုအခြေအနေမျိုးမှာကိုယ်လိုပဲယုံကြည်သူတွေနဲ့အတူအော်ကြဟစ်ကြလှုပ်ကြတာဆိုတော့အမှန်လို့ဖို့တော်တော်ခက်ခဲပါတယ
်ပါမာဟာလူယုံကြီးရဲတွေကိုတစ်သားကြောင်းနဲ့ပြစ်ပြီးမှရဲတွေကသူ့ကိုရောဘာချီဇန်နဲ့ပြန်ပစ်ပါတယ်အမေရိကန်ပြည်အောင်စုမှာကိုယ်နိုင်ငံသားတွေကိုအခုလိုဆက်ဆံကြရဆိုပြီးတော့ပြောသွားတာပါသူတို့တရားရုံးတင်ရမှာတော့လုံခြုံရေးရဲတွေကို NLA ဖြစ်စေလောက်အောင်တိုက်ခိုက်မှုနဲ့ထောင်ဒဏ်5နှစ်ကျော်ချမှတ်လိုက်ပါတယ်အခုလိုအမှုရင်ဆိုင်ရသူတွေရဲ့ထောင်ဒဏ်63လဟာအကြာရှည်ဆုံးပြစ်ဒဏ်လည်းဖြစ်ပါတယ
်ဒါကိုရဲ့အမှားပါဘယ်သူ့ကိုမှအပြစ်မတင်ပါဘူးကိုးကြောင့်သာဖြစ်တာပါ
ရွေးကောက်ပွဲမှာ Donald Trump နိုင်ငံဆိုတာကိုပါမာကယုံကြည်စဲဖြစ်ပေမဲ့ American တရားရုံး60ကျော်ကဒါကိုလက်မခံခဲ့ပါဘူးခုခါအချင်းကြခံဖြစ်နေတာကြောင့်သူဟာမဲပေးခွင့်လည်းမရှိတော့ပါဘူးပေးခွင့်ရှိရင်လေ
Donald Trump ကအတ္တကြီးသူတရားလို့ထင်ပါတယ်သူ့အကျိုးကလွဲလို့တခြားဘာကိုမှမကြည့်ပါဘူ
းအစောပိုင်းမှာသမ္မတဟောင်း Donald Trump ကလွှတ်တော်ကိုဝင်စီးဖို့သူနဲ့တခြားသူတွေကိုလှုံ့ဆော်ခဲ့တယ်လို့ပါမာကပြောပါတယ်
We're going to walk down to the Capitol.
Congress လို့တော့ကိုသွားကြစို့လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကပြောသွားတာပါ
For the rest of my life, for the remainder of my life.
ရှင်းဆက်နေရအောင်မယ်ဘဝတစ်လျှောက်လုံးအသက်ရှင်နေသေးသမျှကိုဘယ်ကိုပဲသွားသွားလူတွေကရှောင်ကြဉ်ပါလိမ့်မယ်ကိုလှုပ်ခဲ့တာတွေကြောင့်မကောင်းလဲမြင်ကြမှာပါ
လွတ်တော်ကိုဝင်စီးရမှာပါဝင်ခဲ့သူတွေက140ကျော်ကိုခုခါတရားဆွဲဆိုထားပြီးအဲ့ဒီထဲက335ယောက်ကျော်ကတော့ short pot ပြစ်ဒဏ်အတွက်အပြစ်ရှိကြောင်းဝန်ခံပြောဆိုထားပါတယ်ခင်ဗျာ
သူဒါဆုံးလင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကန္တာအလှည့်ရောက်လာပါပြီဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတနင်္လာပိုင်းရွှေ့ကျင်နေကြသူတွေဟာရွှေဖန်းတဲ့အခါမှာဗရားကိုပဲတုံးလို့ရှိကြပါတယ် တဘာဝဝင်းချင်အတွက်ရောလူချမ်းမာရေးအတွက်ပါထိခိုက်စေတဲ့ဗရာအစာလက်ချလို့ခေါ်တဲ့ဘိုရက်ဆိုတုံးတာဟာအန်ဒီယန်ကင်းတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ကြီးကပြောပါတယ
်။ဘလို့ဆယ်မှာပြဒါကိုကျွန်တော်သုံးကြတယ်။ဖြေထုတ်တဲ့လူကမြန်မာပြည်လိုမျိုးနေရာအနှံ့မှာကျွန်တော်ကျင်လိုက်ပြီးကျင်လိုက်ပြီးနောက်ဆုံးကကြံနေတဲ့သဲတွေကိုမမြင်ရအောင်လေးရှူတာပုံလေးတွေအဲ့မမြင်ရတဲ့သဲတွေကိုပဇာနဲ့ရောလိုက်တယ်ရောလိုက်ပြီးတော့သူတို့အလုံးလေးရလိုက်အဲ့ဒါအလုံးလေးကိုအိတ်ထဲထဲပဲညှစ်လိုက်ပြီးရင်ဟိုဆိုင်မှာတိုက်ရောက်အောင်ပဲဆိုင်ကတော့အဲ့ဒီမှာမီးပြင်လိုက်ပြီးတော့အလေးချိန်ချိန်ပေးလိုက်ရင်ပြီးသွားရောအမှန်တန်လိုရတဲ့အတွက်အဲ့ဒီမီးပဲသုံးတယ်ဒါပေမဲ့တကယ်လို့အဲ့ဒီသဲကိုကျွန်တော်တို့ကလက်ချမ်းနဲ့ဖိုထိုးလိုက်ရင်ရွှေအလုံးလေးတွေပြန်ထွက်လာတယ်အဲ့ဒါတေချာပေါက်ထွက်တယ်ဆန်းလဲဆန်းရပြီဒါကရလဲသုတေသနာလုပ်ပြီးတော့အဲ့လိုမျိုးလုပ်ကြပါလို့ပြောပေမဲ့ဘယ်သူမှမလုပ်ကြဘူး။ဘာကြောင့်လဲဆိုရင်ဒီတပိုင်းတနိုင်လုပ်တဲ့လူတွေကသူချက်ချင်းပတ်ဆံလို့ခြင်းနဲ့အရွှေကိုရလွယ်တာပဓာန်းနဲ့နေပဲလို့ဖြစ်တယ်။အဲ့မဲ့ပဓာန်းကအမှန်အန်ရဲ့ကြီးရဒီမြစ်ချောင်းတွေထဲမှာကြောက်သွားပြီးရင်ငားတွေစီရောက်နေငားတွေကနေလူတွေစီရောက်တော့ဒီကလေးတွေကဆောက်တော့အုံထောက်စပြတ်သွားမှာပဲ။ဒီဂျပန်မှာလည်းဒီကိစ္စနော်မီနာမာတာဒီစီဆိုတော့ပဓာန်းကဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒါလေးကိုသူတွေချာနဲ့လုပ်ရင်လက်ချကဲတင်တဲ့အမျိုးပါလေဖြစ်သွားနိုင်တယ်မြန်မာပြည်မှာပြဒန်းကိုသုံးမဲ့စားเนาะပြဒန်းပြင်ကိုသူတို့ကစိတ်ကြီးတယ်ဆိုရင်သူတို့ဆိုင်နိုက်မက်သက်ကိုသုံးတယ်ဆိုင်နိုက်ကလည်းအန္တရာယ်ရှိတာပဲအကောင်းဆုံးကဘိုရက်ဆိုပြောကြတယ်ဒါပေမဲ့ဘယ်သူမှမသုံးကြဘူးဒါကြောင့်ဘိုရက်ကိုကျွန်တော်တို့ကပရိုမိုးရှင်းလုပ်မှာပေါ့ဟိုသူတွေသိပြီးတော့သုံးရပါလို့တိုက်တွန်းကြပါလေ
ဆရာတို့ recommend လုပ်ထားတာပဲဘယ်သူမှမသုံးကြဘူး
ဘယ်လိုမှမလုပ်ဘူးဒီဟိုရဲ့ chemist တွေကကျွန်တော်တို့ဓာတုဗေဒပညာရှင်တွေကရွှေထုတ်တဲ့နေရာသုံးဖို့တော်တော်လေးကိုပြောကြတယ်အနည်းချင်းထုတ်တဲ့လူတွေကိုလည်းအဲ့ဒါတွေသုံးဖို့ပြောတယ်ဒီတချို့နိုင်ငံတွေကတော့ဟိုအင်ဒိုနီးရှားလိုကတော့တချို့နည်းနည်းပိုအားကောင်းတယ
်ဆရာဘိုရက်ဆာတဘာဝပတ်ဝန်းကျင်ကိုလည်းမထိခိုက်ဘူးပေါ့နော်ဒီရွှေထုတ်တဲ့အခါမှာဟိုပဓာကထိခိုက်တယ်ဒီဘိုရက်ဆာမထိခိုက်ဘူးဒါပေမဲ့ဘာဖြစ်လို့မသုံးကြတာပါလဲဆရာဒီဘိုရက်ဆာပေါ့နော်လက်ချဈေးသိပ်ကြီးနေလို့ပါလားဆရာ
ဘိုရက်ဆာအော်ဈေးသက်တာပါလေပြတာကအများကြီးဈေးသက်တာလေသို့တော့နံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်တို့ tradition ပေါ့ရိုးရာအရာတော့အကုန်လုံးကဒီပြတာကိုသုံးတဲ့အလေးထားတော်တော်ကြာလာတဲ့အတွက်ဟောပြတာကပဲသုံးတာများပါလေအဒုတိယအချက်ကတော့ဒီဘိုရက်ကိုသုံးတဲ့အခါမှာကျွန်တော်တို့ဖို့ထိုးတဲ့လို temperature အမြင့်ကြီးလုံနေလို့ပါလေအဲ့တော့ဒီဆင်းရဲတဲ့လူတွေဒါမှမဟုတ်ရင်ကျန်တဲ့လုပ်ငန်းရှင်တွေဒါဟုတ်စိတ်ရှည်လက်ရှိနဲ့သုံးဖို့သူတို့မစင်လာရဘူးသူတို့တခြားနေရာမှာဒီရွှေပြောက်သွားမှသူတို့ဆိုးတယ်သူတို့သိလည်းနားမလဲရွှေကိုအခုအရန်တိုင်တိုင်ပြောက်သွားမယ်သူဆုံးရှုံးသွားမယ်ထင်တာတကယ်တော့ရွှေကအငွေ့ပြန်ပြောင်းဘူးမဆုံးရှုံးဘူးရနိုင်တယ်ဒီနည်းကအကောင်းဆုံးပဲဆိုတာဟောသိရတာနဲ့တော့မသုံးကြဘူးတတိယအချက်ကတော့ဒီဘိုရက်ကိုသုံးလဲဟောဘာမှအကျိုးကျေးဇူးမရှိပါဘူးဗဒါသုံးလဲဘယ်သူမှတို့မပြောဘူးဆိုတော့နော်တဘောဘောကျင်ပျက်စီးတာကိုတွက်ဖို့လဲဟိုဘယ်တော့မှမထိခိုက်ဘူးလို့ဆက်လိုက်ပြင်းရတယ်အဲ့တော့ပြဒါကိုသုံးနေကြဖြစ်တဲ့အတွက်သူ့လဲဒါကိုအရေးခံရမှာမဟုတ်ဘူးဒါကြောင့်လွယ်တာပဲသုံးမယ်ဆိုတော့သုံးကြပါတယ်ကျွန်တော်တို့ဒီခြေလုတ်တဲ့လူဆိုပြဒါကိုလက်ကတကကင်တာပဲအဲ့တော့ဗဒါအငွေ့ပြန်တော့တကကိုယ်ထဲကိုရှူသွင်းတာတွေပါလေပါလာနိုင်ကြပါတယ်ဒါတွေကအများကြီးတော့လောလောဆယ်တော့မထိခိုက်ဘူးပဲနောက်ကြာလာရင်တော့ဒီဘိုက်ထဲမှာတွေးတဲ့မှာ reaction ဖြစ်တော့ပြဒါစိတ်အများကြီးတင်နိုင်ပါလေဒုတိယကတော့ဘာမှမဖြစ်ဘူးသို့တော့ Boris ကိုသုံးပါဆိုရင်တော့သူတို့အနေနဲ့ကျွန်တော်တို့ကတော်တော်လေးကိုတိုက်ပြီးပြပေးရမယ်လုံးပြရမယ်အဲ့လုံးပြဖို့အချိန်နေအချိန်ခါတွေပေးမှရဘုံမပြည်သူမျိုးမှာတော့ဒီဘဒူးကတော့ခွင်းဆင်းတော့ Boris ကိုအဲ့လိုမျိုးလာလုတ်ပေးတဲ့ရှိမှာတော့မဟုတ်ဘူးဒါကြောင့် Boris ကိုတိတ်သုံးကြတာမဟုတ်ဘူးကျွန်တော်ထင်ပါတယ
်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းလေးပြောပြပေးပါဆရာလက်ချဆိုတာဘာပါလဲဆရာ
လက်ချဆိုတာကျွန်တော်တို့ကအင်္ဂလိပ်လိုဘိုရက်ဆိုခေါ်တာပေါ့ဓာတုဗေဒအနေနဲ့ကတော့ sodium tetraborate လို့လည်းခေါ်တယ်ဒါမှမဟုတ် decahydrate ဒီဆယ်လုံးပါတဲ့အတွက် sodium tetraborate decahydrate လို့လည်းခေါ်ပါတယ်ဘိုရက်ကအရောက်အဖြူလေးတွေအဖြူပုတ်လေးတွေကျွန်တော်တို့မရဆေးဆိုင်တွေမှာဝယ်လို့ရတယ်အဲ့ဒါကိုလက်ချားလို့ပုံမှန်တွေကခေါ်ပါတယ်သူအတော်အဆုံးများပါတယ်အစာအသောက်တွေမှာဆိုရင်ယနေ့မှာတော်တော်လေးသုံးကြတွေ့ရပါတယ်
ဟုတ်လက်ချာအသုံးဝင်တာလေးနည်းနည်းပြောပြပေးပါဆရာ။ဘယ်နေရာတွေမှာသုံးပါလဲဆရာ
။လက်ချာအဓိကအားဖြင့်တော့ဒီမှာ
တုံးနေကြတာမြန်မာပြည်မှာတော့မိုဟင်ဂါဘတ်ကြီးခေါက်ဆွဲဘတ်ကြီးလုပ်တဲ့နေရာမှာတုံးပါတယ်တရုတ်မုတ်ဒီမှာလည်းတုံးကြပါတယ်ဆေးအနေနဲ့ကတော့ဆေးကတော့ဘရဆေးဆိုင်တွေကတော့တုံးတယ်သူတို့တွေကတော့အများကြီးတော်သူတို့မပြောတော့ဘူးလက်ချားက yes ထားတယ်မှာပါတယ်လို့ကျွန်တော်တို့သိရတယ်ဒါပေမဲ့သူတို့မေးလို့တော့သိမရဘူးရခသမားတွေကတော့လက်ချားအများကြီးဝယ်တာကိုဒီကုန်ကြမ်းနေရာတွေကိုကျွန်တော်သိရပါတယ်
ဆရာအစားတော့နဲ့ဆေးတယ်မလားဆရာဒီဘိုရက်ဆိုဘယ်နေရာမှာသုံးလို့ရပါသေးလဲဆရာ
ဗမာပြည်ကတော့ဘိုရက်ဆိုသုံးတာအကိယသမားတွေအများဆုံးသုံးတယ်အကိယသမားတွေကသူ့လိုပေါ့ဒီအကိယထိုးလိုက်တဲ့အခါမှာတန်းလုံးလို့ကျတဲ့ပြောင်ပြောင်လက်လက်ချွေအောင်ငွေအောင်ထွက်တဲ့အလုံးလေးတွေထိုးကျတယ်အဲ့ဒါကတော့ပေးလို့ outside တို့ပါတဲ့ပစ္စည်းတွေကိုလက်ချကချော်အနေနဲ့ဖယ်ထုတ်ရတာပါချော်အနေနဲ့ဖယ်ထုတ်တယ်ဆိုတော့သူအပူတိုက်လိုက်တယ်အဲ့ဒီသဲတွေကျန်တဲ့ outside တွေပါတဲ့ဟာပေါ့စားတွေပါရင်အကုန်လုံးကလက်ချားတွေပေါ့သူ့ဟောချော်နေဖြော်လိုက်တယ်ဖြော်လိုက်တော့ဟိုကမှတတ်တူကဒီတိုင်းကြံတယ်တတ်တူဒီတိုင်းကြံတယ်တတ်တူကဝင်းဝင်းလက်လက်နဲ့ဒီလုံထဲမှာဆိုတော့လုံးလေးတွေဖြစ်လာပေါ့လက်ချားကကောင်းလေဒီအလုံးလေးတွေကတော့လှလေပဲပေါ့ကျွန်တော်တို့မြန်မာတွေကတော့ဓာတ်လုံးလို့ခေါ်ကြတာဟုတ်ဆက်
ဆက် now တခြားဘယ်နေရာမှာသုံးပါသေးလဲဆက
်တခြားတော့ဒီနိုင်ငံမှာသူ laundry မှာသုံးတယ်မှန်တန့်ဆေးမှာသုံးတယ် laundry မှာသုံးရတာကတော့ဒီ laundry မှာဆက်ပြာပုံနဲ့ရေနဲ့အဝတ်နဲ့ဒီကြားထဲမှာသူတို့ပိုးကခုနကခုနထိတွေ့မှုအားကောင်းဆိုတော့ borax ကိုသုံးတယ် borax ကဈေးလက်ပေါ်တော့အညစ်အကြေးတွေကိုလည်းသူ့ဘော antiseptic ပေါ့ပိုးတက်တဲ့သဘောရှိတယ်ဒီပိုးတက်နိုင်တဲ့အတွက်အမှန်တက်တာတော့အဆင်ပြေတဲ့ borax ကိုသုံးတယ်
ဓာတုပညာရှင်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်တွေဒီသတင်းပတ်သက်တိတ်ပတ်နေတဲ့ပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါမယ်ဆင်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတလှည့်တင်ပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်ရှေ့တောင်လာမယ့်အပတ်တွင်ရှစ်တောင်အရှခီးစင်မှာမြန်မာအရေးဆွေးနွေးဖို့ရှိနေပါတယ်အမေရိကန်အာဆီယံဝန်ကြီးအဆင့်အစည်းအဝေးတွေအတွက်ရှေ့သတင်းပတ်ထံမှကမ်ဘောဒီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးမြန်မာအရေးပါဝင်နိုင်ငံတကာဒေသတွင်းကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားသူကိုချင်းမီကိုဖြိုးစရာသောကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုအာဏာပိုင်ကကွက်မြက်ခဲ့တဲ့အပေါ်အမေရိကန်ရဲ့ကုလသမဂ္ဂအပအဝင်နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေကဝေဖန်ရှုတ်ချမှုတွေနဲ့စိုးရိမ်တဲ့သဘောထားတွေထွက်ပေါ်နေခြင်းမှာပဲမြန်မာအရေးဖြစ်ရှင်ဖို့အမေရိကန်တာဝန်ရှိသူတွေကလည်းဖိအားပေးဆောင်ရွက်နေတာဖြစ်ပါတယ်။ယူကရိန်းရှေ့ဘက်ဒွန်ညက်ဒေသကအော်လန်ဒီကာမြို့မှာရှိတဲ့အချင်းတော်တစ်ခုကိုတောက်ကြနေကမစ်ဆိုင်းတုံးထိမှန်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ယူကရိန်းစစ်တုံးပန်းတွေသေဆုံးခဲ့ပြီးနောက်ပစ်ခတ်မှုတွေရုရှားနဲ့ယူကရိန်းအပြန်အလှန်ဆွဆဲပြောဆိုနေကြပါတယ်။ဘယ်လာရုစ်နိုင်ငံတွေကရုရှားတပ်တွေမကြသေးခင်စီးရဲလှုပ်ရှားမှုတွေဟာယူကရိန်းနိုင်ငံမြောက်ပိုင်းကိုစီးရဲအရာဆက်လက်ချိန်ချောက်နိုင်အောင်ကြိုးပမ်းနေတာကိုပြသနေတယ်လို့ပြည်ပရောက်ဘယ်လာရုစ်နိုင်ငံသားတွေကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာရေကြီးမှုတွေစုစုဝါဝကြုံခဲ့ရတာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးသေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကတောက်ကြနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုစော်မှုကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charleston Mock တို့ဖြစ်ကြပါတယ်စနေနေ့မနေ့ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ24/40/51နဲ့ VO ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်တင်ဆက်ခဲ့တာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.